ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာအခြားဘာသာဝင်တွေနဲ့ဖြစ်ပွားတဲ့ပဋိပက္ခတွေကြောင့်ကမ္ဘာအလင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကြာဆင်းနေတာကိုကာကွယ်မြင့်တင်သွားဖို့နဲ့ပဋိပက္ခနည်းတဲ့လူမှုအဖွဲ့အစည်းတစ်ရပ်ဖြစ်လာစေရေးအတွက်ရည်ရွယ်ပြီးပထမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်ဖိုရမ်ကိုဒိမတ်နိုင်ငံမှာကျင်းပနေတာဖြစ်ကြောင်းဖိုရမ်ကိုဦးဆောင်ကျင်းပတဲ့ဗရာဏနာယကဆရာတော်ကမိကြပါတယ်ဥရောပရောက်မြန်မာနိုင်ငံသားလူငယ်တွေဟာတစ်ချိန်မှာမြန်မာလူအဖွဲ့အစည်းကိုပြန်လည်အကျိုးပြုသူတွေဖြစ်လာအောင်ဒီဖိုရမ်ကအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်အကြောင်းစုံကိုတော့ဆက်ပြီးနားဆင်နေပါတယ်ပထမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဒိမတ်နိုင်ငံကိုပင်ဟေကင်မြို့နာကဓမ္မစာရာဓမ္မအရေးကျောင်းမှာဇူလိုင်26ကနေ31ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်အဲ့ဒီဖိုရမ်မှာဦးဆောင်တန်ကားတော်တွေနဲ့မြန်မာလူငယ်တွေကြားခေါင်းစဉ်ကိုကူးနဲ့ဆွေးနွေးကြပြီးဘာသာရေးအပေါ်ခံယူချက်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ဗဟုသုတအတိမ်နဲ့စာရာတွေကိုပွင့်လင်းရင်းနှီးစွာဆွေးနွေးခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ဆေဆုရလက်တဲ့ဖိနှိပ်မှုတွေကြောင့်တချို့သောမြန်မာမိသားစုတွေကဥရောပနိုင်ငံဘက်တင်းရှောင်လာကြပြီးသူတို့ရဲ့မျိုးဆက်တဲ့လူငယ်တွေကိုဗုဒ္ဓဘာသာနဲ့ပတ်သက်လို့လက်ဆင့်ကမ်းကျင်ပေမဲ့လူငယ်အချင်းချင်းကြားခိုင်မာတဲ့ကွန်ရက်တစ်ခုလိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့ဒီဖိုရမ်ကိုကျင်းပရတာဖြစ်တယ်လို့ဦးဆောင်ပဒါနနိုင်ငံဆရာတော်အရှင်ကုသလတာမီကမိပါတယ်မြန်မာနိုင်ငံမှာရခိုင်ပိဋိပက္ခအပါအဝင်အစွန်းရောက်တဲ့ဗုဒ္ဓတန်ဃာတော်တွေရဲ့လူရဲ့ကြောင့်မြန်မာနိုင်ငံဟာကမ္ဘာအလင်မှာပုံရိပ်ကြာဆင်းနေရပြီးဒါကိုကာကွယ်မြင့်တင်သွားနိုင်ဖို့ဒီဖိုရမ်ကအထောက်အကူဖြစ်စေလိမ့်မယ်လို့အရှင်ကုသလတာမီက VOA ကိုမိပါတယ
်ဒီပိဋိပက္ခတွေဆိုတာဘာသာရေးတစ်ခုတည်းပုံမှန်အခြေခံထားတာမဟုတ်ဘဲနဲ့နိုင်ငံရေးလက်ကွက်တွေဟိုအာဏာတည်ငြိမ်ရေးအတွက်ဆောင်ရွက်တဲ့အပိုင်းတွေပေါ့ဒါရီရလေးရောရှက်လို့ခမုန်းတို့အဲ့ဒီအကြောင်းအရာတွေကိုတော့ဥတည်ပြီးတော့ခမုန်းတို့မဆွေးနွေးပြဘူးသို့တော်လည်းပဲဒီလူငယ်တွေဟာကိုယ်ဘာသာတရားရဲ့ဒီငြိမ်းချမ်းတဲ့ဓမ္မတွေကိုသိသိချာချာသိမြင်သဘောပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီလိုအကြမ်းဖက်မှုတွေမှန်သမျှကိုဟလာရှုတ်ချရမယ်သိတတ်ပြီးအကင်းဝတ်သွားမယ်ဘုရားဘာသာဆိုတာငြိမ်းချမ်းတဲ့စံမိုးစံနှုန်းတွေကိုရှိနေတယ်ဒါကြောင့်မို့ဒီဘုရားဘာသာတိုင်းပြည်တွေဟာငြိမ်းချမ်းအောင်လုတ်တဲ့ဒါမျိုးပဋိပက္ခတွေလုံးဝလက်မခံနိုင်ဘူးဆိုတဲ့အမြင်တွေတော့သူတို့တွေရရှိသွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့ပြီးတော့ဒါကမ္ဘာအမြင်တွေရှိနေကြတဲ့လူငယ်တွေသူစည်းပြီးတော့သူတို့ရဲ့ပညာတွေကိုဆက်ဆက်ရလွှဲချက်တွေရှိနေသေးတယ်ကိုယ်နိုင်ငံကိုကိုယ်ကြီးတွေပေးနိုင်ကြမယ်ဆိုလို့ရှိရင်အင်မတန်မှကောင်းလိမ့်မယ်လို့ခမောကတွေးမိတာပေါ့ဒါကြောင့်မို့ဒီဖိုရမ်ကိုစီစဉ်ပြစ်ခဲ့ကြတယ်ပေါ့
တကယ်တော့ဒီဖိုရမ်ဟာဗုဒ္ဓဘာသာသဘောတရားတစ်ခုတည်းကိုသာဆွေးနွေးကြတာမဟုတ်ပဲရင်ကျင်းမှုဒလိထုံးစံတွေကိုပါစူပေါင်းဖလှယ်ကြတဲ့ပွဲလဲဖြစ်တာကိုဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်။ဖိုရမ်အပေါ်ကျင်းနဲ့ပြီးကြောင်းတက်ရောက်လာသူမတ်မေသူကပြောပါတယ
်။ meditation တရားထိုင်ရုပ်စာတွေကိုအိမ်မှာပြန်ပြီးတော့လုပ်ချင်။အဲ့တော့ဒီကနေအစားပြိုးသွားပြီးအိမ်မှာပြန်လုပ်ချင်တဲ့ဥစ္စာတွေအဲအကြောင်းဒီဖိုရမ်လိုက်ရတာဆောက်ပါ။သမီးနေတာရန်ကောက်မှာလည်း computer ဆိုကျောင်းမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်။ဒီမြန်မာပြည်သားတွေပို့ပြီးတော့လဲစုစုနွယ်နွယ်အဲ့လိုမျိုးဖြစ်သွားတယ်ပေါ့အဲ့တော့ကြိုက်ပ
ါငင်းညံ့တဲ့ဘာသာတရားဖြစ်တဲ့ဗုဒ္ဓဘာသာထွန်းကားပါဠိနဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ပွားနေတဲ့ဝန်နေမိကြောင်းနဲ့အဲ့ဒီပဋိပက္ခတွေနည်းတဲ့နည်းအောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတယ်လို့အရှင်ကုသလသာမိကမိပါတယ
်ဘယ်ဘာသာဘယ်လူမျိုးအသားရောင်မောဖြစ်စေဟလာကြားမပိုင်းဆိုင်ရာဖြစ်စေထိခိုက်အောင်နာကျင်အောင်လုတ်တဲ့ဆောင်ရွက်မှုမှန်တယ်ညတွေကိုတကယ်ဗုဒ္ဓဘာသာဝင်အစ်စ်တယောက်ဆိုလို့ရှိရင်လည်းဒါတွေကလက်ခံတဲ့နယ်ကိစ္စတွေမဟုတ်ပါဘူး။ဒါကြောင့်မို့အခုလိုလူငယ်ဖိုရမ်တွေပဲလုံလုံကျန်တဲ့ဓမ္မသင်တန်းတွေခြားခြားသောတရားအထုတ်တဲ့ဖြစ်ရက်တွေခြားခြားသောဘာသာလူမျိုးမခွဲခြားတဲ့ငြိမ်းချမ်းတဲ့လုပ်ရက်တွေဒါတွေကိုခမုန်းတို့အများကြီးခံကြည့်ပေးကြရမယ်။အဲ့လိုသကလုံးတွေထွက်လာအောင်အဲ့လိုပြုမှုလုပ်ဆောင်ချက် activity တွေထွက်လာအောင်ဟိုဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်သစောအကြီးတန်းရုပ်ဆိုးတဲ့ဖြစ်စဉ်တွေပဋိပက္ခတွေကတဖြည်းဖြည်းနဲ့ဘေးရောက်သွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့
ဒီဖိုရမ်မှာဥရောပနိုင်ငံအသီးသီးမှာပြောင်းလဲနေတဲ့မြန်မာမိသားစုတွေတဲ့ကအသက်14ကနေ30ကြားလူငယ်အယောက်50ကျော်တက်ရောက်ခဲ့ကြပြီးအင်္ဂလန်နယ်သာလန်နော်ဝေးဆွီဒင်ဒိန်းမတ်ဖင်လန်နဲ့ဂျာမနီနိုင်ငံတွေမှာနေထိုင်ကြတဲ့မြန်မာလူငယ်တွေဖြစ်ကြပါတယ်ဒီဖိုရမ်ကိုဓမ္မစာရာဓမ္မအရေးကျောင်းပဒါနနိုင်ကဆရာတော်ဗဒန္တကုသလသာမိအင်္ဂလန်နိုင်ငံလန်ဒန်မြို့သူဝနတင်ကြီးမိုးကုတ်ရိပ်သာဆရာတော်ဗဒန္တကုဝိတာရာတို့ကြွားရောက်သလိုမြန်မာနိုင်ငံကနေစိုက်ပီမွန်ဆရာတော်ဗဒန္တဒေါက်တာအင်ဒရာလင်ဃာယနဲ့ဆရာလေးဒေါ်ကေတုမာလာတို့လည်း တက်ရောက်ဆွေးနွေးချင်းမြင်ကြပါရခင်ဗျာ